အော်တိုဘာ15ရက်နေ့ကျရင်ပုတ်ပန်းမှာကျင်းပဖို့ရှိတဲ့ NCA အပြည့်အစုံစာချုပ်3နှစ်ကြည့်ထိပ်သီးဆွေးနွေးပွဲကို NCA လက်မှတ်ထိုးထားတဲ့လက်နက်ကန်အဖွဲ့အများစုကတက်ရောက်ဖို့ရှိပေမဲ့ KNU အဖွဲ့ကတော့တက်မတက်ဆိုတာဒီရက်အပိုင်းအတွင်းဆုံးဖြတ်ဖို့ရှိတယ်လို့ KNU ဘက်ကပြောပါတယ်။ VOA သတင်းတော့ကိုမိုးစောပြောပြပါအောင်ခင်ဗျာ
။ဟုတ်ကဲ့တနင်္ဂနွေနေ့တက်ခတ်တက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဟာဒါမဲ့အော်တိုဘာလ15ရက်နေ့မှာ၃နှစ်ပြည့်မှာဖြစ်တယ်လို့ဒီထိမ့်မှတ်နေ့မှာပဲအစိုးရတက်မော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကန်အဖွဲ့10ဘွဲ့ကထိပ်တီးခေါင်းဆောင်တွေဟာကြောက်ပေါင်းမျိုးနဲ့ပုတ်ပါးမှာတွေ့ဆုံကြဖို့အစိုးရကဖိတ်ကြားထားပါတယ်။ဒီထိပ်တီးဆွေးနွေးပွဲကိုကင်အမျိုးသားစည်းရုံး KNU ကကြိုးစားထောက်ခံပေမဲ့အစည်းအဝေးကျင်းပမဲ့ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ထုတ်ပြန်ထားပါတယ်။NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းအများစုကတော့ပြန်လည်ညှိနှိုင်းဖို့တောင်းဆိုထားတာမရှိဘဲပါဝင်တယောက်ဖွဲ့ရှိကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်ဘူးကြီးခေါ်ကာကပြောပါတယ
်ကိုယ့်ဘက်မတောင်းဘူးအဲ KNU တစ်ဖွဲ့ပဲတောင်းတော့သူကိစ္စကိုသတ်သတ်ပဲရှင်းရမယ်ကျွန်တော်တို့တန်တဲ့လူတွေကအလုံးကကြက်ဖို့လက်ခံမှုသားဖြစ်တယ်လေကျွန်တော်တို့ပို့အဖွဲ့ကတော့အမှန်နဲ့ထောက်ပါတယ်လေကြိုးကိုထောက်ခံတဲ့အကြောင်းကျွန်တော်တို့ဘဟုကလည်းဖိတ်တာရတယ်ကျွန်တော်တို့တက်မယ်ဆိုအကြောင်းပြပေးသားဖြစ်တယ်အဲ့နိပါလဲပြီးရင်ဓမေစာကြီးပြန်တာ။အခုကြတော့နိပါလဲပြီးရင်စပွဲဝိုင်းသူတွေဝဆက်ထိုင်မယ်။အလို့သဘောပေါ့။ယုံကြည်မှုတည်ဆောက်မယ်၊ယဉ်နင်းမှုတည်ဆောက်မယ်။အဲဒီကနေရတဲ့အပေါ်မှာတစ်ဆုနေတဲ့အချက်ကလေးတွေကိုညှိမယ်။အဲ့ဒါပါပဲအဓိကတော့
။အစိုးရတန့်တော်နဲ့တိုင်းသားလက်လက်ကန်အဖွဲ့တွေကြားမှာပြည်တော်စုကခွဲမထွက်ရေးဆိုင်ရာကိစ္စနဲ့တန့်တော်တခုတည်းဖွဲ့စည်းရေးဆိုင်ရာကိစ္စရက်တွေကိုညှိနှိုင်းဆွေးနွေးလို့မရသေးတာဖြစ်ပါတယ်။ဒီချက်တွေမပြေလည်တာကြောင့်2019ခုနှစ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုတနစ်ကြော်ကြာမကျင်းပနိုင်ခဲ့တယ်လို့ကျင်းပချိန်မှာလည်းထက်သွင်းမဆွေးနွေးနိုင်ခဲ့ပါဘူး KNU ကတော့ထိပ်သီးအစည်းအဝေးကျင်းပမဲ့ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးမယ်ဆိုတာဟာရလကောင်းတွေရနိုင်ဖို့အတွက်ပြင်ဆင်တာတွေဆောင်ရွက်ဖို့လိုအပ်နေသေးတာကြောင့်လို့လည်းထုတ်ပြန်ထားပါတယ် KNU ရဲ့ထွေထွေတွင်းရင်းမှုဘရိုစောထာတို့မူကတော့ထိပ်သီးအစည်းအဝေးတယောက်ရင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တို့ရင်းနဲ့ပတ်သက်လို့ဘာမှသဘောတူထားတာမရှိသေးဘူးခင်ဗျာအစိုးရဟိုဘက်ကချမ်းက propose လုပ်တဲ့ဟာပဲရှိတယ်လေအဲ့တော့ကျွန်တော်တို့ကတောင်းဆောင်နေကြတဲ့မှာကျွန်တော်တို့တွေ့နိုင်သေးတဲ့ခါကျတော့ကျွန်တော်ဘယ်လိုမှတော့မပြောနိုင်သေးဘူးပေါ့နော်ကျွန်တော်ဘယ်လိုပုံစံတွေ့လို့ဒါကလာတဲ့လာမဲ့ TDS စီဝေးရဲ့ဟိုသဘောထားပုံမှာမရှိပါဘူးနော်
NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ငင်းချမ်းရေးလုံခြုံရေးဦးဆောင်အဖွဲ့ PPSD CUA ကိုဒီလ10ရက်နေ့မှာထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပဖို့ရှိနေပြီးဒီ CUA ကနေဆုံးဖြတ်မှာဖြစ်ပါတယ်။နိုင်ငံရေးသုံးသပ်သူဦးမမောင်စိုးကတော့ဒီလ15ရက်နေ့မှာကျင်းပမယ်ထိပ်သီးဆွေးနွေးပွဲအပေါ်အခုလိုပြောဆိုပါတယ်
ဒီထောက်ပြဖို့အရေးပါတဲ့အချက်ကတော့ပြည်နေတဲ့နိုင်ငံရေးမူပေါင်းနဲ့ပတ်သက်စော်လာဖို့အရေးကြီးနေတာပေါ့။ဒါပြီးခဲ့တဲ့ဒုတိယကြိမ်နဲ့တတိယကြိမ်ကတစ်နှစ်လောက်ကြာသွားတဲ့အချိန်မှာဒါခွဲတော့ခွင့်ပြုပြီးပြီးမှပြည်နယ်ရေးအခြေအနေတွေဆက်ဆံပေးမယ်ဆိုတဲ့ကြေညာဟာဖြည့်ရှင်းလို့မရအောင်ဖြည့်ရှင်းလို့မရတော့အဲ့ဒီခါကိုကျွန်တော်ကြော်သွားဖို့အတွက်အရေးပါတဲ့အနေအထားမှရှိတာပေါ့နော်နောက်အဆင့်အဆင့်ကိုခုန်ကူးဖို့ဆိုရင်တော့အရှိဖြည့်ပြီးဆွေးနွေးပွဲရနိုင်အောင်ဆုံးပြပေးနိုင်မှာဖြစ်ပါတယ
်ပြီးခဲ့တဲ့27ရာစုပင်လုံတတိယအစည်းအဝေးမှာလည်းမပြေလည်သေးတဲ့အချက်တွေကိုထိပ်သီးခေါင်းဆောင်တွေကြားမှာအလွတ်သဘောတွေးဆညှိနှိုင်းဖို့သဘောတူညီထားတာလည်းဖြစ်ပါတယ်။လက်မှတ်15ရက်နေ့မှာ NCA လက်မှတ်ရေးထိုးတာ3နှစ်ပြည့်ခဲ့ပြီးဒီ3နှစ်ကာလအတွင်းမှာပြည်တော်စုအခြေခံမူ51ချက်ကိုချမှတ်နိုင်ခဲ့တယ်လို့တမ်ရော်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေဆော့ချနိုင်ခဲ့တာတွေရှိပေမဲ့ရေးကြီးတဲ့နိုင်ငံရေးသဘောတူညီချက်တွေမရသေးတာနဲ့လက်နက်ကိုင်အဖွဲ့အားလုံးမပါဝင်သေးတဲ့အပေါ်မှာအားမရကြောင်းတုံ့တက်တာတွေရှိနေပါတယ်။အခုကျင်းပမဲ့ထိပ်သီးအစည်းအဝေးဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အပြည့်ကတ်ရက်စဲရေး NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအစိုးရနဲ့တပ်မတော်တို့တိကျပြည့်စုံတဲ့ပွဲဖြစ်ပါတယ်။နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့လည်းအစည်းအဝေးကိုတက်ရောက်မှာဖြစ်တဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုပါတယ်။